ဩစတြေးလျနိုင်ငံသားရှောင်းဒေါနယ်နဲ့ဒေါန်ဆန်းစုကြည်အပါအဝင်၅ဦးပေါ်ဆွဲဆိုထားတဲ့အမှုအတွက်ရှင်းနေရတဲ့အမှုတွေတီးကြားတွေးဆွေးနွေးခွင့်ရဖို့ဒီကနေ့ရှောက်လဲချက်ပေးခဲ့ကြပြီးတော့ဆုံးဖြတ်ချက်တော့ထွက်မလာသေးပါဘူးဒီကနေ့တရားရုံးအခြေအနေကိုဒီရန်ကုန်ကလာတဲ့သတင်းကိုမခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းဒေါနယ်နဲ့အစိုးရအဖွဲ့ဝင်ဟောင်း၃ဦးကိုထောင်နှံ၁၄နှစ်အထိချမှတ်နိုင်တဲ့နိုင်ငံတော်လွှတ်ဝက်အဥပဒေချိုးဖောက်မှုနဲ့စစ်ကောင်စီကတရားစွဲဆိုထားပြီးဒီကနေ့မှဒုတိယအကြိမ်ကြားနာတာဖြစ်ပါတယ်။ဒီကနေ့မှတော့ဆွဆွဲခံရသူတွေရဲ့အခွင့်အရေးအရအမှုတွေနဲ့ရှင်းနေတွေအမှုကိစ္စတီးသန့်ဆွေးနွေးနိုင်ရေးနဲ့ပတ်သက်လို့ရှင်းနေတွေဘက်ကတင်ပြချက်ကိုတရားရုံးကလက်ခံကြားနာခဲ့တယ်လို့တရားလွှတ်တော်ရှင်းနေဥက္ကမောင်စောက VOA ကိုပြောပါတယ
်။ရှောင်းတန်အမှုပါရှောင်းတန်ပါ၅ပါဗျာ။အဲ obviously ဆက်တဲ့ဟိုကဒေါက်တာတစ်စီလည်းလာပါတယ်ကျန်တဲ့၄ယောက်လည်းလာပါတယ်ဒီရုံးရှိတွေလာတယ်နော်ရုံးရင်းကိုနှစ်ပတ်တခါလုပ်ပြီးပို့ပြန်ရရှိတယ်ရှင်းပြပါလိမ့်ဒါမျိုးရုံးကအဲ့ရောက်တော့ဒီလက်မခံပါဘူးဒီတစ်ပတ်တခါလည်းအရင်ရုံးရင်းလေးမှာအမှုတွေမရှိနေပြည့်စုံတဲ့ကိစ္စအဲဒါရန်ကုန်အစီအစဉ်ချိန်တဲ့ရာယုံမှာပြန်ပြထားပြီးသားကိစ္စအဲ့ဒီကိစ္စကိုချောက်လဲပြပေးဖို့ရုံးရင်းမှာလာပါလို့ပါတယ်ကျောင်းသားကြီးကြီးရဲ့ရှေ့ကြီးကကျောင်းလေးကြီးရေးသားကျောင်းလေးကြီးတင်ပါလေကျောင်းတန်းလေးရှေ့ကြီးရယ်နှုတ်နဲ့ကျောင်းလေးကြီးတင်ပါလေနောက်ဦးရှင်ရဲ့ရှေ့ကြီးရယ်လည်းနှုတ်နဲ့ကျောင်းလေးပါအဲ့တော့အဲ့မှာနှုတ်နဲ့ကျောင်းလေးကြီးတင်တဲ့ရှေ့ကြီးကိုအစီအစဉ်ကြရင်စာနဲ့ရေးသားပြီးတော့ကျောင်းလေးကြီးတင်လို့ပြောပြီးတော့အဲ့ဒါကိုလည်းအလေးချပြီးပြောပါလေအငုံခရိုင်တရားရုံးမှာတော့မပြတ်သေးတဲ့ငန်းလေးကိုဆက်ထားပါ
ဒီကနေ့ရုံးချင်းမှာလဲရှေ့နေတဲ့အမှုတွေတွေတီးတန့်တွေ့ခွင့်မရခဲ့ဘူးလို့ရှေ့နေတွေကပြောပါတယ်။ဒီမှုကိုဆွဆွဲခံရတဲ့သူတွေများတာမို့ဆွဆွဲခံရသူတွေအတွက်ရှေ့နေအဖြစ်ဆောင်ရွက်ဖို့ပါဝါတင်မဲ့ရှေ့နေတွေလဲလာလာမှာတရားခွင်ထဲဝင်မဲ့ရှေ့နေ၁၀ဦးကျော်ရှိခဲ့ပါတယ်။ဝင်ရောက်ခွင့်ရရေးမှာလုံခြုံရေးအကြောင်းပြချက်အရာဆိုပြီးလုံခြုံရေးတွေဘက်ကကန့်သက်တာကိုကြုံခဲ့ရတယ်လို့ရှေ့နေတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့ရှေ့နေတွေကတရားရုံးကိုတင်ပြခဲ့ပြီးနောက်ရုံးချင်းတွေမှာကန့်သက်မှုမဖြစ်အောင်လုပ်ပေးဖို့တရားရုံးကညွှန်ကြားထားတယ်လို့ပြောပါရယ်ဒီမှုမှာဒေါ်ဆန်းစုကြည်နဲ့ရှောင်းတာနာအပါအဝင်စီမံဘဏ္ဍာဝန်ကြီးဟောင်းတွေဖြစ်တဲ့ဦးစိုးဝင်းနဲ့ဦးကျော်ဝင်းဒုဝန်ကြီးဦးဆက်အောင်တို့ကိုပါတရားစွဲဆိုထားတာဖြစ်ပြီးတော့ရှောင်းတာနာကိုဦးတည်ဆွဲဆိုတဲ့အမှုလည်းဖြစ်ပါရယ်လက်ရှိမှာရှောင်းတာနာဟာနိုင်ငံတော်လွှင့်ဝဲချက်အဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ပါတရားစွဲဆိုခံထားပါရယ်သူကိုပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့နေပြည်တော်မှာရုံးထုတ်စစ်ဆေးတဲ့အချိန်ကရန်ကုန်ဩစတြေးလျတန်ယုံကအရာရှိတွေနဲ့တွေ့ခွင့်မပေးခဲ့ဘူးလို့ဩစတြေးလျနိုင်ငံသားရေးနဲ့ကုံတွယ်ရေးဆိုင်ရာ DFAT ဌာနပြောခွင့်ရက ABC သတင်းမှာပြောထားတာရှိပါတယ်။ဒီကနေ့ဒုတိယအချိန်ရုံးထုတ်စစ်ဆေးတာမှာလဲဩစတြေးလျတန်ယုံကအရာရှိတွေနဲ့တွေ့ခွင့်မရခဲ့ဘူးလို့ဥက္ကမောင်စောကပြောပါတယ
်။သူတို့ဩစတြေးလျတန်ယုံကလာရေးပြောပါတယ်။ဒီဝင်နေရပါဘူး။ထိတ်ကြတယ်ကုံတွယ်မပေးပါဘူး။
ဘာကြောင့်တွေးခွင့်မပေးတာလဲဆိုတာစစ်ကောင်စီဘက်ကထုတ်ပြန်တာမရှိသလိုဩစတြေးလျတန်ယုံကရောရှောင်းတနာရဲ့ရှေ့နေတွေကပါမှတ်ချက်ပေးဖို့ညင်ပါတယ်။ရှောင်းတနာအပေါ်မှာစစ်ကောင်စီကတရားစွဲထားတာနဲ့ပတ်သက်လို့ဩစတြေးလျဆူရဘက်ကမျှတဲ့တရားစီရင်မှုရနိုင်ခြင်းအပေါ်တန်လျာဖြစ်ရတဲ့အကြောင်းထုတ်ဖော်ပြောဆိုထားသလိုဩစတြေးလျဆူရအနေနဲ့ပမော့ခရှောင်းတနာရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချိန်တိုင်းကိုတက်ရောက်ခွင့်ရဖို့ရောအချိန်မီအကြံပေးခွင့်ရဖို့ကိုပါတောင်းဆိုထားပါတယ်။အသက်58နှစ်အရွယ်ပါမခတာနယ်ဟာဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်လှုပ်ဆောင်ခဲ့ပြီးဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးတော့9ရက်အကြာမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။နိုင်ငံတော်လွှတ်ဝက်အဥပဒေနဲ့ရှောင်းတာနာကိုအဓိကထားပြီးတရားစွဲဆိုတာမှာဘယ်လိုဆက်ဆက်မှုနဲ့ဒေါ်ဆန်းစုကြည်ကိုပါထည့်ပြီးတရားစွဲထားတာလဲဆိုတာနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကတိတိကျကျမသိရသေးဘူးလို့ရှေ့နေတွေကပြောပါတယ်။ဒီအမှုကိုလာမယ့်အောက်တိုဘာလ9ရက်နေ့မှာဆက်လက်ကြားနာမှာပါ။ဒေါ်ဆန်းစုကြည်ကိုတော့အာဂတိလိုက်စားမှုဆိုင်ရာအမှု၅မှုနဲ့တရားစွဲဆိုထားတာမှာအမှု၄မှုကိုနေပြည်တော်အထူးတရားရုံးမှာမနက်ပြန်စတင်ကြားနာမှာဖြစ်ပါတယ်။ဒီ၄မှုကိုတစ်ပတ်ကြာတစ်ခါတောက်ကြာနေတိုင်းစစ်ဆေးသွားမှာဖြစ်ပါတယ်။ရန်ကုန်မှာထပ်မံစွဲဆိုထားတဲ့အာဂတိမှုကိုလည်းနေပြည်တော်မှာပြောင်းစစ်ဖို့ရှိနေပါတယ်။ဘယ်တော့ပြောင်းမလဲဆိုတာတော့အတိအကျမသိရသေးပါဘူး။အသက်86နှစ်အရွယ်ဒေါ်ဆန်းစုကြည်ကိုစစ်ကောင်စီကအမြင့်ဆုံးထောင်ဒဏ်စုစုပေါင်း90နီးပါးအထိချမှတ်ခံရနိုင်မဲ့ဥပဒေတွေနဲ့တရားစွဲဆိုထားတာဖြစ်ပါရဲ့ရှင
်။ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးချန်ပေရှောင်းတာနောင်းနဲ့သူ့ရဲ့အခြေအနေတွေတီးခြားတွေ့ခွင့်မရသေးတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုမခင်ဖြူတွေပြောပြသွားတာဖြစ်ပါရဲ့။